ငယ်ဦးစောတဲ့ရေအခုပေါ်တော့သမရဦးသိန်းစိန်အနေနဲ့2015အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုမရှိတော့ဘူးဆိုပြီးတော့သတင်းတွေလည်းထွက်နေတယ်ရှင့်တဖက်မှာလည်းပေါ့နော်ဒီသတင်းကမှားတယ်ဆိုပြီးတော့ပြောကြတော့ပေါ့နော်ဒါဘယ်ဟာများအတီးဖြစ်မလဲရှင့်
သမရာကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ကြောနိုင်တာကတော့သူရတန်ထမ်းဆောင်ခြင်းနဲ့ပတ်သက်ပြီးတော့ဦးမကြသိခင်ကပဲကျွန်တော်တို့ဂျပန်နိုင်ငံကိစ္စမှာသူကိုယ်တိုင်ပြောခဲ့တဲ့ NHK သတင်းဌာနကတိုင်းပြည်ရဲ့အခြေအနေပေါ့နော်နံပါတ်1တိုင်းပြည်ချင်းနံပါတ်2ပြည်ရဲ့နိုင်ငံရေးအခြေအနေနံပါတ်3ကပြည်သူလူထုရဲ့အနေအထားပေါ့ဒီ3ချက်ပေါ်မူတည်ပြီးတော့သူရတန်ကိုစဉ်းစားမယ်ဆိုပြီးတော့သူပြောထားတာရှိပါတယ်အခုလည်းအဲ့ဒီတိုင်းပါပဲ
ပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်နိုင်ငံတော်သမ္မတဦးသိန်းစိန်ကြောက်တမ်းမြို့ကိုသွားတဲ့အခါမှာသမ္မတကိုဒုတိယတက်တန်းဆက်လုပ်ဖို့တောင်းဆိုမှုတွေရှိခဲ့တာတွေ့ရပါတယ်ဒီအတွက်ကြောင့်နိုင်ငံတော်သမ္မတအနေနဲ့ဒုတိယတက်တန်းကိုဝင်ရောက်ရွေးခန့်နိုင်မလားဘယ်လိုများပြောလို့ရမလဲရှင်
အများကြီးစဉ်းစားရမှာပေါ့ကျွန်တော်တို့အခုစတင်ခဲ့ပြီးဖြစ်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပေါ့နော်ဒီလမ်းကြောင်းနဲ့နောက်နိုင်ငံရေးတည်ငြိမ်မှုပေါ့နော်ကျန်တာကခုနလိုပြည်သူလူထုတွေကနေပြီးတော့ထုတ်ပေါ်ပြောကြတာလေဆန္ဒသဘောထားတွေပေါ့နော်သူတို့ရဲ့လိုလားချက်တွေနောက်ပြည်တွင်းမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတည်ငြိမ်မှုပေါ့နော်ဒါတွေကိုသက်သက်စဉ်းစားပြီးတော့ဆုံးဖြတ်ပြီးတော့သူလုပ်သွားမှာပေါ့နောက်တစ်ချက်ကဒုတိယတန်းကိုကြောကြတဲ့အခါမှာကျွန်တော်တို့နိုင်ငံရဲ့သမရရွေးချယ်တင်မြှောက်ပုံစနစ်ပေါ့နော်ဒါကိုလည်းဟိုသတိပြုဖို့လိုပါတယ်ကြောင်လေဆိုတော့2015တူတူရေကောက်ပွဲကတွတ်တော်ကိုယ်စားလှယ်ရေကောက်ပွဲဖြစ်ပြီးတော့တမရကိုတက်ရိုက်ရွေးချယ်တဲ့ရေကောက်ပွဲမဟုတ်ဘူးအဲ့ဒီအပေါ်မှာလည်းနားလည်မှုတွေအမျိုးမျိုးဖြစ်တည်တာကရေကောက်ပွဲနဲ့ဒုတိယတန်းနဲ့အဲ့လိုမျိုးရောထွေးပြီးတော့ပြောနေတာလည်းရှိတယ်ပေါ့နော်အဲ့တော့အခုနောက်ဆုံးကျွန်တော်တို့ပြောနိုင်တာကတော့အဓိကချက်ကတော့တမရအင်းနေနဲ့ခုနပြောတဲ့3ချက်ပေါ့နော်အဓိကချက်3ချက်ပေါ်မူတည်ပြီးတော့စဉ်းစားဆုံးရှံဆောင်ရွက်သွားမှာဖြစ်တယ်ပေါ့နောက်လုံးတစ်ချက်ပြောနေတာကတော့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကိုယ်စားလှယ်လောင်းနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မယ်တတိပုဂ္ဂလဖြစ်စီပါတီလက်ဖြစ်စီပေါ့နော်အဲ့လိုမျိုးကိုယ်စားလှယ်တွေနောက်ဆုံးစင်းတင်သွင်းမှုတိတ်ကနောက်ဆုံးတင်သွင်းမယ်ချက်ကဒီကြားထဲမှာအဝေးလိုပါသေးတယ်ဟောအချိန်လေးအများကြီးရှိပါသေးတယ်အဲ့လိုပဲပြောလို့ရပါ
ဒါဆိုရင်သမရအနေနဲ့ပြည်ခန့်ဖြိုးပါတီကနေမဝင်ဘဲနဲ့တတိပုဂ္ဂလပြိုင်မှာမျိုးလားဘယ်လိုများပြောလို့ရမလဲရှင်
အဲ့ရရတော့ဒါတော့တမနာကြီးဆုံးချက်ပါဘူးကျွန်တော်တို့ကတော့အဲ့ဒါနဲ့ပတ်သက်ပြီးကြိုတင်ပြီးတော့အရေးအမွေပြောတာတော့ဘာလို့ပြောလို့မရပါဘူ
းဟုတ်ကဲ့ဒီနေ့မှဆိုရင်ပေါ့နော်ဒီ7 day သတင်းစာကရေးသားထားတဲ့သတင်းမှာပေါ့နော်ဆော့တီပြောတယ်ဆိုပြီးတော့တမနာကရွေးကောက်ပွဲမဝင်ဘူးဆိုပြီးတော့သတင်းမှာဖော်ပြတယ်တစ်ဖက်မှာလည်းမျိုးစိမသတင်းဌာနမှာဒီသတင်းကမှားတယ်ဆိုပြီးတော့ပြန်ပြီးတော့ပြောထားတာမျိုးတွေ့တယ်ဒါကျွန်မတို့ဘယ်ဟာများအတိဖြစ်တယ်လို့ပြောလို့ရမလဲရှင်
အဲ့7 day ကိုလည်းကျွန်တော်တို့ပြန်ပြောထားတယ်ဗျပြန်ပြီးတော့ correction ပြင်ဆင်ချက်ပြန်လိုက်ထားတယ်အဲ့ဒီကောင်ကကျွန်တော်တို့ကစာကိစ္စပေါ့နော်စာပေါ်အမေးဖြေလုပ်တဲ့ပုံမျိုးဖြစ်တယ်အဲ့ဒီစာကကျွန်တော်တို့ပြောရရင်တော့သတင်းထုတ်ပုံထုတ်နည်းပေါ့နော်အဲ့ဒီပုံမှာကျွန်တော်တို့အမေးခွန်းထုတ်ရတယ်ဖြစ်နေတယ် BBC သတင်းတောက်ကိုဘသူကခေါ်ပြီးဒီစာကိုပြတာလဲဘာဖြစ်လို့ပြတာလဲကျွန်တော်တို့သတင်းထုတ်ပြန်တဲ့အခါမှာကျွန်တော်တို့နီးလန်းနေရှိတယ်ပေါ့နော်ဥပမာကြက်ငိုင်ဖွံ့ဖြိုးရေးပါတီနေနဲ့ထုတ်မယ်ဆိုရင်ကြက်ငိုင်ဖွံ့ဖြိုးရေးပါတီရဲ့ candidate list ထုတ်ပြန်ခြင်းပေါ့နော်နောက်ပြည်တော်စုရေကောက်ပွဲကော်မရှင်ကနေတော့ candidate list တွေတင်သွင်းတာလဲစီရင်နေထုတ်ပြန်နေစီစစ်တဲ့ဒီလိုမျိုးပေါ့နောက်တစ်ချက်ကကျွန်တော်တို့ဒီဘက်ကသမရနဲ့သဆိုင်တဲ့ဟာကိုသမရဘက်ကတာဝန်ရှိသူတွေကထုတ်ပြန်နေဟာပေါ့နော်အဲလိုမျိုးအမျိုးမျိုးရှိတယ်သို့တော့ဒီ leak information သဘောမျိုးလုတ်တဲ့ဟာကဘာမှန်းမသိဘူးပေါ့နော်ဘလို့ရည်ချက်လဲဘသူကဘလို့ရည်ချက်နဲ့လုတ်တာလဲဒီပေါ်မှာကျွန်တော်တို့ကအများကြီးစဉ်းစားစရာတွေဖြစ်နေတယ်ပေါ့နော်ဒီနေ့တော့ကျွန်တော်တို့ကအဲ7 day ကိုပြောတာကအစာကိစ္စကိုပြောတယ်သို့တော့အားပေါ်မှာဒုတိယတက်တန်းလို့ပါလို့ဒီလိုမျိုးတွေပြောလာဆိုလာတဲ့အခါမှာအဲ့ဒါကြောင့်ကျွန်တော်တို့ကငြင်းချက်ထုတ်ခြင်းဖြစ်ပါတယ်
သမရအနေနဲ့ပေါ့နော်ပြည်ခန့်ပြိုးပါတီကနေနှုတ်ထွက်မယ်ဆိုပြီးတော့ပြောင်စုလွတ်တော်နာရကသူရဦးရှင်မန်းထံကိုစာပေးပို့ထားတယ်ဆိုတာကရောဟုတ်ပါလားရှင်
နော်အဲ့အရာတော့ကျွန်တော်တို့တော့ဒီလိုမရအောင်ပေါ့ဗျာမရဘူးလို့ပြပြောတယ်အဲ့ဒါနဲ့ပတ်သက်ပြီးပယ်ချတယ်တုတ်ထွက်မယ်ဆိုတဲ့ဟာလဲကျွန်တော်တို့တော့ဟောလောလောဆယ်တော့ကျွန်တော်တို့ပြည်သူများတော့မရှိသေးဘူးပေါ့ဗျာနောက်ပြည်တော်စုလွတ်တော်နာကကိုပို့တဲ့ဟာကသမရအနေနဲ့ပို့ဟာကျွန်တော်တို့အခုဖြစ်နေတာကပါတီကိစ္စကိုသမရနဲ့လွတ်တော်တဲ့ဆက်ဆံရေးမှာမရှိဘူးဗျာအဲ့ဒါလေးရှင်းဖို့လိုတယ်ပါတီရေးရာကိစ္စကိုပါတီရေးရာဆက်သွယ်မှုနဲ့ပဲသွားမယ်ပြည်တော်စုလွတ်တော်နာကကိုတကယ်တော့သမရကဖိပို့ခြင်းစီဥပဒေကျူးဆိုင်ရာအုပ်ချုပ်ရေးဆိုင်ရာဒီနိုင်ငံရဲ့မန္တလေးသုံးရက်နဲ့ဆိုင်တဲ့ကိစ္စဖြစ်ပါလေ
။ဖွဲ့စည်းပုံခြေခံဥပဒေရပါတော့သမရကိုလွှတ်တော်တဲကပဲရွေးရမယ်ဆိုတာမျိုးမဟုတ်တဲ့အတွက်နိုင်ငံတော်သမရဦးသိန်းစိန်အနေနဲ့အပြင်ကနေပြီးတော့ပါဝင်လာနိုင်မဲ့အနေအထားမျိုးရှိမလားဘယ်လိုမျိုးများပြောလို့ရမလဲရှင်။
ကျွန်တော်တို့နိုင်ငံရဲ့သမရရွေးချယ်ပုံစနစ်ကအမေရိကလိုအင်ဒိုနီးရှားလိုသမရကိုတက်ရိုက်ပြည်သူကရွေးချယ်တဲ့စနစ်မဟုတ်ဘူးပထမအဆင့်လွတ်တော်ကိုရွေးမယ်လွတ်တော်ကိုယ်စားလှယ်ရွေးပြီးမှလွတ်တော်ထဲမှာကျွန်တော်က3ခု꿰သွားမယ်သမရသားကိုယ်စားလှယ်အစုဖွဲ့ကဒုတိယသမရတူပြည်သူလွတ်တော်ရွေးကောက်ခံအစုဖွဲ့ကဒ ဒုတိယသမ္မတသူအမျိုးသားလွှတ်တော်ယူကောက်ကံစုဖွဲ့တာဒုတိယသမ္မတသူအဲ့သုံးဦးကိုပြည်တော်စုလွှတ်တော်တစ်ခုလုံးကပြန်ပြီးတော့ရွေးချယ်ဆုံးဖြတ်တဲ့စနစ်ပေါ့နော်အဲ့ဟာကိုလှုပ်ထားတယ်လှုပ်ထားတော့ဒီ2015ရွေးကောက်ပွဲသူတို့ရွေးကောက်ပွဲဒီလွှတ်တော်ကိုယ်စားလှယ်ရွေးချယ်ပွဲတာဖြစ်ပြီးတော့သမ္မတရွေးချယ်ပွဲမဟုတ်ဘူးပေါ်မှာဘလို့ဖြစ်လာနိုင်လဲဆိုတော့လောလောဆယ်ကျွန်တော်တို့အခပြောနိုင်တာကရွေးကောက်ပွဲ reserve ပေါ့နော်ရွေးကောက်ပွဲရလက်ပေါ့အခြေခံပြီးတော့ဖြစ်လာပါလိမ့်မယ်
ဟုတ်ကဲ့အခုလောဖြေကြားပေးတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါကျေးဇူးပါ